ဂါဇာကမ်းမြောင်ဒေသမှာတော့အင်ကာနေမှာပါလက်စတိုင်းစစ်သွေးကြွတွေဘက်ကဒုံးမြတ်တွေနဲ့အစ္စရေးဘက်ကိုပစ်လွတ်တိုက်ခိုက်နေစဉ်မှာပဲအစ္စရေးဘက်ကလည်းလေကြောင်းတိုက်ခိုက်မှုတွေပုံမှုပြုလုပ်ခဲ့ပါတယ်။တပတ်ကြာကြာတိုက်ခိုက်မှုတွေတွင်ပစ္စည်းထုတ်ပို့တဲ့စစ်ရုံကထိုင်းအလုပ်သမား2ဦးသေဆုံးခဲ့ရပြီးနောက်ထပ်လူ9ဦးလည်းဒဏ်ရာရရှိခဲ့ပါတယ်။အစ္စရေးလေကြောင်းတိုက်ခိုက်မှုတွင်အစ္စလာမစ်တပ်ကတော်အဖြစ်အသုံးပြုတဲ့6ထပ်အဆောက်အဦတစ်ခုဟာကွန်ကရစ်အပျက်စီးပုံကြီးအဖြစ်ပြိုကျပျက်စီးသွားခဲ့ပြီးစပွဲကလထိုင်းစာအုပ်နဲ့ကွန်ပျူတာတွေကိုလည်းအပျက်စီးတွေကြောင့်တွေ့မြင်ခဲ့ကြပါတယ်။လူသေးဆုံးမှုနဲ့ပတ်သက်ပြီးတော့သတင်းပြပွချက်တော့မရရှိခဲ့ပါဘူး။နိုင်ငံတကာအရာရှိပိုင်းတွေကတော့အခုလိုတိုက်ခိုက်မှုတွေအတွက်စိုးရိမ်ကြောင်ထုတ်ဖော်ပြောဆိုနေကြပြီးအကြမ်းဖက်တိုက်ခိုက်မှုတွေရပ်တန့်မှုတန်တမာရေးအားထုတ်မှုတွေပြန်လည်စတင်ဖို့ကြိုးပမ်းနေကြပါတယ်။ပဋိပက္ခလျှော့ချရေးအတွက်အကောင်းဆုံးဘယ်လိုလုပ်ဆောင်ကြမလဲဆိုတာကိုလည်းဥရောပသမဂ္ဂရဲ့နိုင်ငံခြားရေးမှူးဝါဒအကြီးအကဲဂျိုးဆက်ဘော်ရီက EU နိုင်ငံခြားရေးဝန်ကြီးနဲ့အင်ကာနေမှာတွေ့ဆုံဆွေးနွေးဖို့ရှိနေပြီးတချိန်တည်းမှာပဲအမေရိကန်အရာရှိတွေကလည်းသူတို့အနေနဲ့အခြေအနေတည်ငြိမ်ရေးအတွက်ဒေသတွင်းနိုင်ငံတွေနဲ့နောက်ခွဲကလှုပ်ဆောင်နေတာတွေရှိနေတယ်လို့ပြောပါတယ်။အင်ပြီးတော့ပြောရေးဆိုခြင်းရှိသူဂျမ်ဆာဂီကသတင်းတောက်တွေကိုတရင်လာနေမှာပြောဆိုရမှာတော့သူတို့အနေနဲ့တနိုင်လောက်အမြန်ဆုံးအကြမ်းဖက်မှုတွေကိုရှော့ချချင်နေပြီးအစ္စရေးနဲ့ဟာမတ်စ်နှစ်ပတ်စလုံးကလည်းဒီလိုလှုပ်ဆောင်တာတွေကိုရပ်တန့်ကြရမယ်လို့ဆိုပါတယ်။